လာမယ့်2025ရွေးကောက်ပွဲမှာလက်ရှိကြီးရည်လေးတမရော်ညီနိုင်ကိုကဲရည်မှုပိုချုပ်ကြီးလာထေဝင်းနဲ့ကကွယ်ရည်ဦးစီးချုပ်ရည်ပိုချုပ်ကြီးသူရသက်ဆွေတို့ရန်ကုန်တိုင်းဒေသကြီးအတွင်းမှာပြည်ခိုင်ဖြိုးပါတီကိုစားပြုဝင်ရောက်ရှင်ပြိုင်မှုစီးရင်သွင်းထားတယ်လို့ပြည်ခိုင်ဖြိုးပါတီကပြောပါရယ်တမရော်ကလက်ရှိတာဝန်ထမ်းဆောင်နေတဲ့6ဦးလောက်ပြည်ခိုင်ဖြိုးပါတီကနေဝင်ပြိုင်မှုရှိတယ်လို့လည်းပြောဆိုထားတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုစီသူကပြောပြထားပါရယ်
ဒီကနေ့ရန်ကုန်တိုင်းဒေသကြီးပြည်ခိုင်ဖြိုးရုံးမှာပြုလုပ်တဲ့ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်မြေမှာပါဝင်ရှင်ပြိုင်မဲ့ပြည်ခိုင်ဖြိုးပါတီကိုစားပြုလွတ်တော်ကိုယ်စားလှယ်လောင်းအတိမတ်ပြုပေးရလောအခမ်းအနားမှာပြည်ခိုင်ဖြိုးပါတီကခုလိုပြောဆိုလိုက်တာပါပြည်ခိုင်ဖြိုးအနေနဲ့လာမယ့်ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးမှာရှိတဲ့မဲဆန္ဒနယ်149နေရာအပြည့်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ပါတီကိုယ်စားလှယ်ဦးတန်ဝင်းကအခုလိုပြောပါတယ
်ပြည်သူ့လွတ်တော်က45ဦးမြို့နဲ့45မြို့နဲ့45ဦးဝင်ပြိုင်တယ်မြူသားလွတ်တော်က12ဦးအဲ့ဒီဝင်ပြိုင်မယ်တိုင်းဒေသကြီးလွတ်တော်ကလူ90ပေါ့ကျောင်း90ဝင်ရောရှင်ပြိုင်မယ်နောက်တစ်ခါကရင်ကြီးရဟုန်ကြီးတက်ကိုကရင်တိုင်းဒါနောက်တစ်ခါဟိုနေရခိုင်တိုင်းဒါအားလုံးမှာဟိုနေပေါ့က149ခုတို့ကြောင့်တိုင်းဒေသကြီးမှာဝင်ကြိုက်ပါပေါ့နော်တိုင်းဒေသကြီးကတော့ဆိုတင်တက်ကလာမှာဆိုတော့ပထမမတည်သေးဘူးနော်
ရန်ကုန်တိုင်းပြည်ခိုင်ဖြိုးကထုတ်ပြန်လိုက်တဲ့ပြည်ခိုင်ဖြိုးစင်းတွေအရတမတော်ညီနိုင်ကုကေမူကြီးရည်လေးအဖြစ်တာဝန်ထမ်းဆောင်နေတဲ့ဗိုလ်ချုပ်ကြီးလာထဝင်းကမြို့သားလူတော်အတွက်မဲဆန္ဒနယ်အမှတ်9ကနေဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့ကာဝေးဦးစီးချုပ်ရည်တာဝန်ထမ်းဆောင်နေတဲ့ဗိုလ်ချုပ်ကြီးသူရသက်ဆွေကပြည်သူလူတော်အတွက်ရန်ကုန်တိုင်းဒေသကြီးကိုကိုကျွန်းမဲဆန္ဒနယ်ကနေပြီးတော့ဝင်ရောက်ရွေးခန့်သွားမှာပါဒါ့အပြင်လက်ရှိအစိုးရဘက်မှဝင်ကြီးအနေနဲ့တာဝန်ယူထားသူ3ဦးဖြစ်တဲ့မွမျိုးရည်ရေလုံငန်းနဲ့ကျေးလက်တာဖွံ့ဖြိုးရေးဝင်ကြီးဌာနဝင်ကြီးဦးအောင်မြင့်ကကြောက်တန်းမဲဆန္ဒနယ်လက်ရှိဆွမ်းအောင်ဝင်ကြီးဌာနဝင်ကြီးဦးခင်မောင်စိုးကလှဲကူးမဲဆန္ဒနယ်ကျမိုင်ဝင်ကြီးဌာနဝင်ကြီးဒေါက်တာတောင်းအောင်ကလမ်းမတော်မဲဆန္ဒနယ်တို့ကနေပြီးတော့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်စီဝါရေးနဲ့ကုသရေးဝန်ကြီးဌာနဒုတိယဝင်ကြီးဒေါက်တာပွင့်ဆန်းကမယန်းကုန်းမဲဆန္ဒနယ်နဲ့ရန်ကုန်မြို့တော်ဝင်ဦးလာမြင့်ကရွှေပြည်သာမဲဆန္ဒနယ်တို့မှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်လက်ရှိတာဝန်ထမ်းဆောင်နေတဲ့ဝင်ကြီးတွေဝင်ရောက်ရှင်ပြိုင်မဲ့နေရာတွေနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းပြည်ခိုင်ဖြိုးကော်မတီဝင်ဦးတောင်းဝင်းကအခုလိုဆက်ပြောပါတယ်
ဒါကြောင့်တမန်ဝင်ကြီးကသူတို့နေရာမှာသူတို့ဝင်ကြိုင်ပါလေးတွေရှိပါတယ်ဟုတ်တယ်တမန်ဝင်ကြီးကျောင်းပတော်ဟောတဲ့ဦးလာတော်ကျောင်းပတော်နောက်တကဦးဆုံးပေါ့ပေါ့ဟောတဲ့ပေါင်လာပါလားမသိအရင်နေရာပဲပေါ့လေနာမည်နေရာတော့လွဲနေမှာမလို့အရင်နေရာပေါ့တော့တမန်ကြီးနေသားကြတော့ဟောတဲ့သူ့တဲ့နေရာခြံထားတဲ့နေရာလေဟောတဲ့ဦးသိကြီးတော့အကြောင်းမကြားနေဘူးနော်သူ့တဲ့နေရာရှိတယ်
ပြည်ခိုင်ဖြိုးပါတီရဲ့ထုတ်ပြန်ချက်တွေအရလက်ရှိပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌတာဝန်ထမ်းဆောင်နေတဲ့ဦးနန္ဒကျော်စွာကလာမယ့်ရွေးကောက်ပွဲမှာပြည်သူ့လွတ်တော်အမတ်တနေရာစာအတွက်ရန်ကုန်တိုင်းဒေသကြီးတကုံမြို့နယ်ကနေပြန်လည်ပြီးတော့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ဒါ့အပြင်လက်ရှိသမရယုံဝင်ကြီးဦးတန်နိုင်သိန်းကကလောမဲဆန္ဒနယ်သမရယုံဝင်ကြီးနောက်တစ်ယောက်ဖြစ်တဲ့ဦးသိန်းညွန့်ကမူပင်မဲဆန္ဒနယ်တွေကနေပြီးတော့ပြန်လည်ရှင်ပြိုင်သွားမယ်လို့ပြည်ခိုင်ဖြိုးကဒီကနေ့ထုတ်ပြန်ပါတယ်။နောက်ထပ်သမရယုံဝင်ကြီးတွေဖြစ်တဲ့ဦးအောင်မင်းနဲ့ဦးဆိုးသိန်းတို့ကတော့2010ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တဲ့မူလနေရာတွေဖြစ်တဲ့တောင်ငူနဲ့ကျွန်းစုတွေကနေပြီးတော့ပြန်လည်ရှင်ပြိုင်ဖို့ပြည်ခိုင်ဖြိုးပါတီကတိုက်တွန်းထားပါတယ်။ပြည်ခိုင်ဖြိုးပါတီကနေတမတော်ထိပ်ပိုင်းခေါင်းဆောင်တွေပါဝင်ရှင်ပြိုင်တာနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းတင်ကန်းကျွန်းမဲဆန္ဒနယ်တစ်ကဥကျော်ကအခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ
်။ကျွန်တော်ကအမြင်ကတော့ဒီမြန်မာနိုင်ငံရဲ့ပုထုရေးနေရာတော်တော်များများမှာတမတော်ကပထမဆုံးရေဘယ်လူကြီးရတောင်းစီသွားမယ်အနေထားဟိုတာဖြစ်ဖို့အလားအလာရှိတာပေါ့တကယ်လို့အဲ့ဒီကြိုင်တာသွားမယ်ဆိုရင်ဒါလိုလိုလက်ရှိတဲ့အကြိုးတွေကပဲဘုရားကြီးဥတ္တရှင်ပဲသူတို့ကအစိုးရဘက်ဖြစ်သွားမယ်တဘောရှိတာကိုအဲ့တော့ဆိုတော့ပြည်ထောင်စုပါတီရဲ့တမတော်သားဘုရားကြီးတွေကပဲပြပြီးတော့မှပြည်ထောင်တိုင်းဒီမှာအစိုးရဘက်ကိုနေရာယူသွားမယ်ဆိုရင်ဒီထိုင်တိုင်းပဲဟိုပါပေါ့ဒီလူတို့ရွေးချယ်တည်ရောက်တဲ့ကိုယ်တည်းမှန်တော်လည်းပဲဒီတကယ်လူမှုကိုစားပြုမဲ့ပုံပုံဖြစ်ဖို့တော့အရေးကြီးတာပေါ့လေ
ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲရှင်ပြိုင်မဲ့စည်းရင်းကိုလာမယ့်ဩဂုတ်လ9ရက်နေ့မှာထုတ်ပြန်ကြေညာသွားမယ်လို့ထုတ်ပြန်ထားပါတယ်ပြည်ခိုင်ဖြိုးပါတီအနေနဲ့ရန်ကုန်တိုင်းဒေသကြီးကနေပြည်သူ့လွတ်တော်အတွက်45ဦးအမျိုးသားလွတ်တော်အတွက်12ဦးတိုင်းဒေသကြီးလွတ်တော်အတွက်90ဦးကရင်ပြည်နယ်အတွက်1ဦးနဲ့ရခိုင်ပြည်နယ်အတွက်1ဦးဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ